ရခိုင်ပြည်နယ်ထဲကမြောက်ဦးကျောက်တော်ပါဝင်မြို့နယ်တချို့မှာလေပြင်းတိုက်ခတ်ပြီးတော့မိုးသဲထန်စွာရွာသွန်းတဲ့အတွက်ပြည်တွင်းဒုက္ခသည်စခန်း40ကယာယီတဲအိမ်300ထပ်မံပျက်စီးသွားတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုမျိုးနွယ်များအစည်းအရုံး REC ကပြောပါတယ်ယာယီတဲအိမ်အများပြားအိမ်ခေါင်းမိုးတွေလန်ထွက်ကုန်ပြီးတော့နေအိမ်တချို့ကတော့ပြိုလဲပျက်စီးကုန်ပါတယ်နေအိမ်တွေပျက်စီးသွားတဲ့အတွက်လည်းဒုက္ခသည်တွေနေစရာအခက်အခဲနဲ့ကြုံနေကြပါတယ်ပျက်စီးသွားတာတွေပြန်လည်တည်ဆောက်ဖို့အတွက်လည်းအကူအညီလိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမိုက်ဤတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်မှာဧပြီလ20ရက်နေ့တုန်းကမိုးတိထုံစွာရွာပြီးတော့လူပြင်းတိုက်ခိုက်တာကြောင့်မြို့နယ်၄ခုလောက်မှာရှိတဲ့ယာယီဒုက္ခသည်စခန်းတွေထိခိုက်ပျက်စီးခဲ့ပါတယ်။မြောက်ဦးမြို့နယ်တွေမှာမြားတဆောင်စခန်းအပါအဝင်စခန်း6ခုကနေအိမ်ရာနဲ့ချီထိခိုက်ပျက်စီးသွားတယ်လို့မြားတဆောင်ဆရာတော်အရှင်နန္ဒသာရကမိန့်ကြားခဲ့ပါတယ်။
ရောင်ရည်ရဲ့ဆိုရင်စခန်းတိုက်လို့ကပြောရတယ်စခန်းတိုက်လို့မှာအဲအိမ်တရားကျော်ကျော်လေးတရားငါစီပေါင်းကြတော့စခန်းတစ်ခုကတရားငါစီပေါင်းကြတော့ပါတော့တယ်ပေါ့နေစင်တော့ငါနဲ့ငါရကျော်ကျော်ချလာတော့ပါတော့တယ်ပေါ့တချို့ရင်ဆိုရင်လုံးဝပြောတော့တာရှိတယ်တချို့ရင်ကတော့ခေါင်းမိုးနဲ့ပွင့်ထွက်တော့တာရှိတယ်
မိုးကြီးလေကြီးကြပြဲနောက် ICRC ကရောက်လာပြီးတော့တယ်လီဘတ်စာအခု90လှူဒန်းခဲ့တဲ့အတွက်တချို့နေအိမ်တွေပြန်ပြီးတော့ပြုပြင်ပြီးတော့ပြန်ပြီးတော့နေထိုင်လို့ရနေပါသေးတယ်။ပြန်နေလို့အဆင်မပြေတဲ့သူတွေအတွက်နီးစပ်ရာဖုံးတော်ကြီးတောင်းစာတင်ကျောင်းတွေမှာရွှေ့ပြောင်းထားတဲ့ဆိုပြီးတော့အရှင်နေကသာလာကမိန့်ကြားခဲ့ပါသေးတယ်
တင်လို့ရတဲ့အိမ်တွေကတော့ပြင်ပြီးတော့ပြန်နေကြတယ်ပေါ့တင်လို့မရတော့ဘူးလုံးဝပြူတော့တဲ့အိမ်တွေဆိုရင်တော့ဦးလို့ကျောင်းမှာတော့ဟိုအဲ့ဒီဓမာယုံတွေပြီးရင်ဒီကလေးတော်စာပင်ပြည့်တဲ့စာပင်ဆောက်တဲ့အဲ့ဒီဟိုအခိုင်မာဆောက်လို့တဲ့အဆောက်အအုံမှာရှစ်ရောက်ပြီးတော့နေရာချထားပေးရင်တော်တော်နေဒီပိတ်ကျောက်တွေရောဦးရင်းရောအကြောင်းဆိုတော့မိုးတော်မှာကြောက်တယ်ဘယ်နဲ့ဆုံးဆုံးရလဲနည်းနည်းမိုးရော်တယ်ဒါတော့မိုးရော်ရင်တော့မိုးရော်တာကမိုးရော်နေတဲ့လျှောက်စင်မပြေဘူးပေါ့ဆိုတော့ဘာကူညီလို့လဲဆိုရင်တော်တော်နေဒီအမှုကလုံချုံကိုတို့အကူကြီးလိုတာပေါ့
ပြန်နေလို့အဆင်ပြေတဲ့သူတွေအတွက်နီးစပ်ရာဖုံးကြီးကျောင်းစာတင်ကျောင်းတွေမှာရွှေ့ပြောင်းထားတယ်ဆိုပြီးတော့အရှင်နနာတာလာကမိန့်ကြားခဲ့ပါသည်ကျောက်တော်မြေကတောင်မင်းကလာဒုက္ခတွေစခန်းမှာဆိုရင်လည်းနေအိမ်ဆက်ရှိလုံလောက်ပျက်စီးသွားပြီးတော့ရေတိုင်မှုနဲ့ချက်ပြုတ်စရာနေရာတွေအထက်ချင်းရှိတယ်ဆိုပြီးတော့တောင်မင်းကလာစစ်ဆောင်စခန်းကအမျိုးသမီးနဲ့ကလေးတွေအရေးတက်ကြလို့ရှာသူမင်းဆောင်ကပြောပါသည်
လီတိုက်ကလေးရဲ့အင်းလေးပြိုတဲ့လူလေးရှိတယ်။ဟိုအခေါမောင်းတဲ့တဲ့လူလေးရှိတယ်။ကျေးစိတဲ့အင်းရတော့တချင်နဲ့ချက်နေရှိတယ်။ဆန်ဒီရမုံရောလည်းဘမုံရောအကုန်စုံကုန်တယ်။မင်းပြမရှိတော့နင်းနေပပတည်းရတော့အခက်ခဲရှိတာပေါ့။မင်းရတော့နေဖို့နေရတယ်။တချင်ဖို့နေရလည်းမရှိ။ဆန်နဲ့လူကကျမအောင်လည်းမုံရောတာအခုလုံးကမိုးရတာကိုလုံးရောတာပဲ။ဘာဖြစ်လို့ဆိုလို့ချက်ကမှန်းလေ။ဟိုအယာကြီးဆိုတော့ရှိမှတလက်တိုက်မယ်လေကျမ။အင်းရတော့အခုလုံးကအပြဲလို့နဲ့တူတယ်ကျမ။ဟုတ်ကဲ့။ကျမတို့သခန်းချင်းမှာဘုန်းတော်အဆောင်တော်သူပြန်ဖို့အဓိကလို့လည်းကျမ။ဒီလိုစားနေလို့ဆိုပြီးဘူ
းတာမင်းကလာဒုက္ခတွေစခန်းမှာယာယီတဲပေါင်း90ကျော်ရှိပါတယ်။တာလဘတ်အမိုးတွေနဲ့ယာယီဆောက်လုပ်ထားတဲ့အိမ်တိုင်းလိုလိုမိုးရွာနေတာကြောင့်ပြည်နယ်ပြည်ပြင်ပေးဖို့အကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်။ဒီခိုင်တိုင်းမှာမျိုးနွယ်များအစီအရုံ REC ကတော့သူတို့လောလောဆယ်ရရှိထားတဲ့စီးရင်အရာကျောက်တော်မြောက်ဦးရတိတောင်ပူတိတောင်မျိုးနွယ်မှာမိုးတက်လေပြင်းတိုက်ခိုက်မှုကြောင့်စိတ်ပြေဒုက္ခတွေယာယီစခန်းအခု40ကနေအိမ်300လောက်ထိခိုက်ပျက်စီးသွားတယ်လို့အတွင်းဝင်မှုဦးစော်စော်ထွန်းကပြောပါတယ်။
အဓိကဒီစကောတဲ့မြေတွေကတော့တောက်တော်နဲ့ညအုပ်တွေတွေကတော့ညားတွေပေါ့နော်ညားတွေနောက်ဒီသေတော်ဘုရားဆံပါနေပြီအနည်းငယ်ပြည်ကြရရှိရင်အကုန်လုံးဒီကမ်းတွေကကမ်းလင်းတွေလောက်မှာပေါ့နော်အရှင်300ဝန်းကျင်လောက်တောင်းမှာပဲဒီစကောရှိပါရဲ့အဓိကတော့ဒီကျေးတွေကအနေနဲ့ကလေးကဟိုဆောင်းတော့ကြာလာပြီနော်ဟောင်းနေနေလေးကြီးတွေဖြစ်ပါတယ်အဲ့တော့ဒီကျေးတွေမဖြစ်နိုင်ဘူးပေါ့လေ
ယာယီကဲတွေပြန်လည်တည်ဆောက်ဖို့လိုအပ်တဲ့ပစ္စည်းတွေကို ICRC ကိုအကူအညီတောင်းထားတယ်လို့လည်းသူကပြောတာ
ပါဒီ ICRC ကစားပြီးတော့တချို့ဒါလည်းပဲကြတယ်ဒီရေကင်းနေတော့ရှိတယ်လို့ဆိုလို့ပြရတယ်ဒါမဲ့လည်းအကုန်လုံးတော့မပေးနိုင်သေးဘူးပေါ့နော်အဲဒီလိုကတော့တော့ဒီမှာတော့ဒီကလေးမရှိသေးတာလေးနဲ့အဲဒီမှာပြည်နေတော့ရှိတယ်ဒါရင်ဟိုလိုရှိတော့ရှိတာပေါ့နော်အခုကတော့ကင်းတွေကတော့လည်းဒီမှာအခုတောက်နေကြတယ်ဒီတို့ကိုဒီဘောတွေနောက်ပြီးတော့တင်းတွေနောက်တခြားလေဒီကလည်းပဲကြတယ်နဲ့တခြားလေတွေကပြီးဖို့ဆိုပြီးတော့မှာအဲကျွန်တော်တို့ဒီလည်းလည်းဒီလိုတော့အားရှိတယ်တခြားဖို့လည်းဒီဆောင်းလို့ပြရပါတယ်ဗျာ
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းဒါလည်းနဲ့ကိုင်းအဖွဲ့နဲ့အစိုးရစစ်တပ်တွေတောက်ပွဲဖြစ်ခဲ့ခြင်းကအိုးအိမ်စုကထွက်ပြေးခဲ့ကြတာလေဒီခေတ်တိုင်းမှာအများအများဟာယာယီဒုက္ခရဲ့စခန်းတွေမှာခိုးလုံနေထိုင်ကြတာ၃နှစ်ကျော်ရှိသွားပါပြီ။ယာယီတဲအိမ်တွေမှာနေထိုင်နေကြတာဖြစ်လို့မိုးတွေကာလမှာဆိုရင်အတော်လေးအခက်အခဲရှိကြတယ်ဆိုပြောတဲ့ဒုက္ခတွေကပြောနေကြပါလိမ့်ရှင်။